This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်သူကနေကင်းဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2024ခုနှစ်အောက်တိုဘာလ31ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်တွေကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ31ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဘာပုံမျိုးနဲ့ခေါ်ပုတ်တက်စခန်းကစစ်ကောင်စီတပ်ဖွဲ့စခန်းဆွန့်ထွက်ပြေးတဲ့သတင်းကိုတင်ပြပေးပါမယ်ဂရင်ပြည်နယ်တပ်မဟာ9နေမြေဘာပုံမျိုးနဲ့အတွင်းမှာရှိတဲ့ခေါ်ပုတ်စစ်စခန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေစခန်းဆွန့်ခွာထွက်ပြေးသွားတဲ့အတွက်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဦးဆောင်နဲ့တော်လှန်ရေးတပ်တွေကသိမ်းပိုက်လိုက်ပြီလို့စစ်ရေးသတင်းရင်းမြစ်တွေကပြောပါရီအင်အား120ကျော်ရှိတဲ့ခေါ်ပုတ်စစ်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်မဟာ9ပူးပေါင်းတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အော်တိုဘာလ29ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့စခန်းဆွန့်ခွာထွက်ပြေးသွားတာလို့KNU KNL တပ်မဟာ9ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကလေတိုကအတည်ပြုပါတယ် KNL ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့ဟာဘာပုံမျိုးနဲ့အတွင်းမှာရှိတဲ့စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာပဲဖြစ်ပါတယ်ခေါ်ပုတ်စခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထိခိုက်သေးဆုံးတာစစ်တုံ့ပြန်ရရှိမှုနဲ့လက်နက်ခဲယမ်းရရှိမှုအခြေအနေကို KNU KNL တပ်မဟာ9ဘက်ကအော်တိုဘာလ30ရက်နေ့ညနေ 9:00 အထိတရားဝင်မထုတ်ပြန်သေးပေမယ့်စီရီသတင်းရင်းမြစ်အချို့ကတော့စစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများပြီးတော့တုံ့ပြန်အဖြစ်ဖမ်းဆီးရမိသူတွေနဲ့လက်နက်ခဲယမ်းအများအပြားသိမ်းဆည်းရရှိခဲ့တယ်လို့ပြောနေတာတွေ့နေရပါတယ်။ KNU KNL တပ်မဟာ9ပူးပေါင်းတပ်ဖွဲ့ဟာအခုနှစ်မလကစပြီးတော့ဖာပေါ်မြို့သိမ်းတိုက်ပွဲဆင်နွှဲခဲ့ရမှာလက်ရှိမှာမြို့နယ်စစ်ကောင်စီတရင်ဌာနချုပ်အချို့ကိုသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပေမယ့်ဖာပေါ်စစ်ကောင်စီဗျူဟာနဲ့စကန်းငယ်အချို့ကိုဆက်လက်သိမ်းပိုက်ဖို့ကြံနေသေးတယ်လို့သိရပါတယ်ခင်ဗျာဆလဘီဟာကာမြို့အနီးကစစ်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ရမှာစစ်သား15ဦးသေဆုံးပြီးတော့ဗိုလ်မှူးအပါဝင်4ဦးဖမ်းမိတဲ့တဲ့င်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ဟာကာမြို့အနီးမှာရှိတဲ့အကြမ်းဖက်စစ်ကောင်စီရဲ့ခန့်လန်းအမည်ရတပ်စခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ရမှာစစ်သား15ဦးသေဆုံးပြီးတော့ဗိုလ်မှူးအပါဝင်4ဦးအရှင်ဖမ်းမိကလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရရှိခဲ့တယ်လို့ CDF ဟာကာကထုတ်ပြန်ထားပါတယ်ဟာခါမြို့အနီးကဟာခါထန်တလန်လမ်းမှာရှိတဲ့စစ်စခန်းကိုအော်တိုဘားလ28ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာကိုအော်တိုဘားလ30ရက်နေ့မှာအတည်ပြုထုတ်ပြန်တာဖြစ်ပါတယ်။တိုက်ပွဲမှာအကြမ်းဖက်စစ်သားတွေအသုံးပြုတဲ့ ME1 တပ်နက်5လက် ME2 တပ်နက်1လက် ME3 တပ်နက်2လက် ME11 တပ်နက်1လက်ကြီးပေါက်42ခုမိုင်းနဲ့ခဲယမ်းတွေသိမ်းဆီးရရှိခဲ့တယ်လို့ဆိုပါတယ်။စူပါတိုက်ခိုက်မှုကိုချင်းလန်ဒီဖ ens ဖို့စ်ဟာခါနဲ့ချင်း National Army တို့က Operation Wrong အမည်နဲ့တိုက်ပွဲပေါ်ဆောင်ခဲ့တာလို့သိရပါတယ်။ CDF ဟာခါအနေနဲ့အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေး Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးအတွက်တော်လှန်ရေးအင်အားစုများနဲ့ပူးပေါင်းပြီးတိုက်ပွဲတွေဆက်လက်ပေါ်ဆောင်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ပေးကြဖို့မြစ်တာရက်ခံထားပါတယ်။အာခမျိုးဟာချင်းပြည်နယ်ရဲ့မြို့တော်ဖြစ်ပြီးတော့အုပ်ချုပ်ရေးရန်တရားအတွက်စစ်ကောင်စီအဖွဲ့အခြေစိုက်တဲ့အတွက်မြို့ပေါ်မှာအရင်ထက်လုံခြုံရေးတိုးမြင့်ထားပြီးတော့လေကြောင်းကနေစစ်အင်အားနဲ့လက်နက်ခဲယမ်းဖြည့်တင်းတာတွေလှုပ်ဆောင်နေတယ်လို့လည်းသိရပါပါတယ်ခင်ဗျာဆလဘီကမ်ဘလူးမြို့နယ်ကြည်စုနဲ့ကြောက်တန်ရွာတို့အားစစ်ကောင်စီတပ်မှမိရှုဖျက်ဆီးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ် စကိုင်းတိုင်းကံဘလူမြို့နယ်ကြည်စုနှင့်ကြောက်တန်ရွာတို့အားစစ်ကောင်စီတပ်မှမိရှို့ဖျက်ဆီးခဲ့တယ်လို့သတင်းရရှိပါရယ်။အော်တိုဘာလာ30ရက်နေ့မွန်လွဲ 12:50 မိနစ်အချိန်မှာကံဘလူမြို့နယ်ကြည်စုရွာနှင့်နေ့လယ်2:20အချိန်မှာကြောက်တန်ရွာတို့အားစစ်ကောင်စီတပ်နှင့်ပြူပူးပေါင်းအင်အား150ခန်းမှအကြမ်းဖက်ပစ်ခတ်ဝင်ရောက်ပြီးတော့မိရှို့ဖျက်ဆီးခဲ့ကြောင်းကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကအတည်ပြုဆိုပါရယ်။သူစီကျောင်းဟာအော်တိုဘားလ29ရက်နေ့မနက်7:00နာရီဝန်းကျင်မှာကံဘလူမြို့နယ်ထန်းကုန်းမှထွက်ခွာတဲ့အင်အား80ခန်းနဲ့ရေဦးမြို့နယ်အောင်သာယာပြူအထိုင်မှထွက်ခွာတဲ့စစ်ကျောင်းဟာကာဘိုးပြူအထိုင်စခန်းကိုရောက်ရှိခဲ့ပြီးတော့တညအိတ်တက်ဆွဲခဲ့ကြောင်းသိရပါတယ်။အဲဒီနောက်ထိုစစ်ကောင်စီတက်နဲ့ပြူစုပေါင်းအင်အား150ခန်းဟာကံဘလူမြို့နယ်ကြည်စုရွာနဲ့ကြောက်တန်ရွာတို့အားအကြမ်းဖက်ဝင်ရောက်မိရှို့ခဲ့တဲ့အပြင်ကြည်စုကြောက်တန်နဲ့ရေဦးမြို့နယ်ပင်စိန်ကင်းရွာတို့အားဒရုန်းဖြင့်ပုံသီး၈ချိန်အထိချခဲ့ခြင်းကြောင့်ပြည်သူများရှောင်တိတ်နေရပြီးတော့အထိခိုက်ရှိမရှိကိုဆက်လက်စုံစမ်းနေစေလို့ဆိုပါတယ်ကြည်စုရွာနဲ့ကြောက်တန်ရွာဟာစစ်ကောင်စီတပ်ရဲ့မိရှို့ဖျက်ဆီးခြင်းကိုရခင်ကလည်းခံထားရတဲ့ကြေးရွာများဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီမူမျိုးနယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေခလလီထူခရိုင်မူမျိုးနယ်မှာစစ်ကောင်စီရဲ့အရက်သားပြည်သူများကိုပြစ်မှတ်ထားပြီးတော့လက်နက်ကြီးပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အော်တိုဘာလ29ရက်နေ့မနက်10:00အချိန်မှာတေဂလူကျေးရွာအတွင်းကိုလက်နက်ကြီး28လုံးဖြင့်ပစ်ခတ်ခဲ့ရာတေဂလူကျေးရွာအတွင်း26လုံးနဲ့ငန်ွားစိတ်ကျေးရွာအတွင်းနှလုံးကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပေါက်ကွဲမှုကြောင့်ငန်ွားစိတ်ကျေးရွာနေအသက်40အရွယ်မလလေဝင်းနဲ့အသက်73နှစ်အရွယ်မယတနာလင်းတို့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါတယ်။ဒါပြင်တေဂလူကျေးရွာအတွင်းစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်နေတာကြောင့်တေဂလူငန်ွားစိတ်ဝဲတူးကျေးရွာ၃ရွာမှပြည်သူ1854ဦးဟာဘေးလွတ်ရာကိုထွက်ပြီးတိမ်းရှောင်နေရပြီးတော့အရေးပေါ်စားနပ်ရိက္ခာနဲ့ဆေးဝါးများလိုအပ်နေတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးပသိမ်မုံရွာလမ်းပိုင်းမှာကင်းပုံဝတ်နေတဲ့စစ်သားတွေကိုတိုက်ခိုက်ရမှာနှစ်ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်မကွေတိုင်းမင်းတုံမြို့နယ်ကိုဖြတ်တန်းသွားတဲ့ပသိမ်မုံရွာလမ်းပိုင်းကမဲဇလီကျေးရွာအနီးမှာကင်းပုံဝတ်နေတဲ့အကြမ်းဖက်စစ်သားတွေကိုတိုက်ခိုက်ခဲ့ရာစစ်သားနှစ်ဦးသေဆုံးသွားတယ်လို့တရက်ခရိုင်အမှတ်လေးတပ်ရင်းကပြောပါရင်မင်းတုံမြို့နယ်ပသိမ်မုံရွာလမ်းပိုင်းကမဲဇလီကျေးရွာအနီးမှာကင်းပုံဝတ်နေတဲ့စစ်သား၈ဦးခန့်ကိုပြည်သူ့ကာကွယ် PDF တပ်ဖွဲ့တွေကအော်တိုဘားလ29ရက်နေ့နေ့လယ်3:15မိနစ်ကအချိန်မှာလက်ဦးမှုရယူပြီးတော့တိုက်ခိုက်ခဲ့တာလို့သိရပါတယ်။အပြန်အလှန်ပစ်ခတ်တဲ့တိုက်ပွဲ15မိနစ်ခန့်အတွင်းအကြမ်းဖက်စစ်သား2ဦးသေဆုံးက4ဦးထိခိုက်ဒဏ်ရာရသွားတာတို့လည်းအသိပေးထားပါတယ်။တိုက်ပွဲအတွင်းသေဆုံးသွားတဲ့အကြမ်းဖက်စစ်သားတွေနဲ့ဒဏ်ရာရသွားသူတွေကိုစပါးတန်းရွာနဲ့ညောင်ပင်သာရွာကရောက်လာတဲ့အကြမ်းဖက်စစ်သားနဲ့ပြူစောတီးတွေကအုတ်ရှိပင်ကျေးရွာဘက်ကိုကားနဲ့တေသွားတယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်တရက်ခရိုင်အမှတ်လေးတပ်ရင်းတပ်ခွဲတစ်ကရဲဘော်တွေတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအထိခိုက်မရှိဘူးလို့လည်းသိရပါပါတယ်ခင်ဗျာဆက်လက်ပြီးစလင်းမြို့နယ်မှာစစ်ကောင်စီစစ်ကြောင်း drone နဲ့ပုံကျဲတိုက်ခိုက်ခံရပြီးတော့၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းမင်းဘူးခရိုင်စလင်းမြို့နယ်တရက်ချင်းကြီးရွာအနီးမှာစစ်ကောင်စီစစ်ကြောင်းကို drone ဖြင့်ပုံကျဲတိုက်ခိုက်ခဲ့ရာ၃ဦးသေဆုံးခဲ့တယ်လို့မင်းဘူးခရိုင်အမှတ်၅တပ်ရင်းကထုတ်ပြန်ထားပါတယ်အော်တိုဘားလ29ရက်နေ့နေ့လယ်3နာရီမှည10နာရီအတွင်း drone နဲ့ဘုံသီးခုနှစ်လုံးကျေးချတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ပွဲအတွင်းစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့ပြီးတော့9ဦးထပ်မံဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမင်းဘူးခရိုင်အမှတ်9တပ်ရင်း drone လက်ရုံတပ်ဖွဲ့မင်းဘူးခရိုင်ပါကာဖာတို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရရှိပါတယ်။လက်ရှိမှာစလင်းမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားစီးရီးတင်းမာနေပြီးတော့စလင်းချောင်းမြောက်ဘက်ကရွာတွေကိုစစ်ကောင်စီကလက်နက်ကြီးများဇက်တိုက်ပစ်ခတ်နေတာကြောင့်ပြည်သူများအနေနဲ့အထူးဂရုစိုက်ကြဖို့မင်းဘူးခရိုင်အမှတ်၅တပ်ရင်းကအသိပေးထားပါရခင်ဗျာဆလဘီကျိုးပင်ကောက်မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးတော့ခုနှစ်ဦးခန့်သေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းကျိုးပင်ကောင်းမြို့နယ်ကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်နဲ့ဒေသတွင်းပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်မှ9ဦးခန့်သေဆုံးခဲ့တယ်လို့တရားဝရီခရိုင် PDF အဖွဲ့ထံမှသိရပါတယ်။အော်တိုဘားလ29ရက်နေ့မနက်10:00ခန့်မှာကျိုးပင်ကောင်းမြို့နယ်အရှိချမ်းကကျေးရွာများကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့တင်ခရိုင်ကျေးရွာအနီးရောက်ရှိလာချိန်မှာဒေသတွင်းက PDF အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာပါ။ တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်9ဦးခန့်သေဆုံးခဲ့တယ်လို့တာယာဝတီ KIPDF မှတာဝန်ရှိသူတို့ကဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုတပ်ရင်း3832တပ်ခွဲ4မြေအောက်ပျောက်ကြားတပ်ဖွဲ့တပ်ရင်း3831တပ်ခွဲ3နတ်စစ်တီတပ်ဖွဲ့ BTZM GBK PDF ဘကူယူမှအခြေပြုတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့က PDF ရဲဘော်များအထူးကိမရှိပဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးရွှေချင်မာရိတ်ခါပို့လာတဲ့စစ်ကောင်စီစစ်ကြောင်းကြားပြတ်တိုက်ခိုက်ခံရပြီးတော့၅ဦးသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းရွှေချင်မြို့နယ်ဒုံစီရဲကြေးရွာမှာလက်ရက်စခန်းကိုရိတ်ခါပို့ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကြားပြတ်တိုက်ခိုက်ခံရပြီးတော့၅ဦးသေဆုံးခဲ့တယ်လို့တောင်ပိုင်းတိုင်းစစ်ဒေသအမှတ်2စစ်ဒေသခွဲကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ28ရက်နေ့မနက်8:00အချိန်မှာအင်အား30ခန့်ပါစစ်ကောင်စီစစ်ကြောင်းကို KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့များကကြားပြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီစစ်ကြောင်းမှတပ်ကြက်ကြီး2ဦးအပါအဝင်9ဦးနေရာမှာပဲသေဆုံးခဲ့ပြီးတော့4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။တော်လိုင်းရေးပူးပေါင်းတပ်ဖွဲ့ဘက်မှလည်းရဲဘော်2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီစစ်ကြောင်းမှရှေ့ကိုမဆက်နိုင်တော့ဘဲဒုံစရီကြေးရွာဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့မင်းယူကတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ31ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်အကြံဖတ်စစ်ကောင်စီသည်ရောမစာချုပ်အရာရာဇဝတ်မှုမြောက်သောကျူးလွန်မှုများကိုကြဲကြဲပြန့်ပြန့်ဆက်လက်လှုံ့ဆော်လျက်ရှိတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံ၏မျက်နှာစုံညီအစည်းအဝေးတွင်အစည်းအဝေးအမှတ်84အပြည်ပြည်ဆိုင်ရာရာဇဝတ်တရားရုံး၏အစည်းအဝေးခန်းစာခေါင်းစဉ်ဖြင့်အထွေထွေမူဝါဒဆွေးနွေးမှု၌ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကအကြံဖတ်စစ်ကောင်စီသည်ရောမစာချုပ်အရာရာဇဝတ်မှုမြောက်သောကျူးလွန်မှုများကိုကြဲကြဲပြန့်ပြန့်ဆက်လက်လှုံ့ဆော်လျက်ရှိကြောင်းလက်ရှိအချိန်ထိ၎င်းတို့၏လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတရားလက်လွတ်တပ်ဖြတ်မှုအယက်သားပြည်သူများအပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်မှုများနှင့်အပြည်ပြည်ဆိုင်ရာဥပဒေကိုစိုးရွားစွာချိုးဖောက်မှုများကြောင့်အယက်သားပြည်သူပေါင်း 9,886 ဦးကျော်သေဆုံးခဲ့ကြောင်းထို့အပြင်နိုင်ငံခေါင်းဆောင်များပြည်သူကရွေးချယ်တင်မြှောက်ထားသောလွှတ်တော်ကိုယ်စားလှယ်များအပါအဝင်ပြည်သူပေါင်း 21,039 ဦးကျော်ကိုလည်းထိန်းသိမ်းထားဆဲဖြစ်ကြောင်းနေအိမ်ပေါင်း 300,000 ကျော်မှမီးရှို့ဖျက်ဆီးခြင်းခံခဲ့ရကြောင်းတမ်မတ်ကြီးကဆိုပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေဖြင့်လက်ရှိမြန်မာနိုင်ငံ၏အခြေအနေတရက်လုံးကိုအပြည်ပြည်ဆိုင်ရာရာဇဝတ်တရားရုံးသို့လွှတ်ပြောင်းပေးရန်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး၏ထပ်မံတောင်းဆိုချက်ကိုထပ်လောင်းပြောကြားလိုတယ်လို့တမ်မတ်ကြီးဦးကျော်မိုးထွန်းကဆိုပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဗုဒ္ဓလင်မြို့နယ်တွင်ကျူးလွန်ခဲ့သည့်စကားဆာ၏ရာဇဝတ်မှုကိုကုလသမဂ္ဂမှတမ်မတ်ကြီးဦးကျော်မိုးထွန်းကပုံနှင်းတကွတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်။89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံ၏တတိယကော်မတီအစည်းအဝေး၌မြန်မာနိုင်ငံတွင်ဖြစ်ပေါ်လျက်ရှိသောလူ့အခွင့်အရေးအခြေအနေများနှင့်ဆက်လင်း၍သက်ဆိုင်သူများမှစုပေါင်းရှင်းလင်းခြင်းနှင့်အပြန်အလှန်ဆွေးနွေးမှုအစီအစဉ်တွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကဗုဒ္ဓလင်မြို့နယ်တွင်ကျူးလွန်ခဲ့သည့်စကားဆာရဲ့ရာဇဝတ်မှုကိုပုံနှဲတကွတင်ပြပြောဆိုခဲ့ပါတယ်။စစ်အုပ်စုမှမတရားစစ်အာဏာသိမ်းမှုမတိုင်မီနှင့်မတရားစစ်အာဏာသိမ်းရန်ကြိုးပမ်းပြီးနောက်ပိုင်း၌ကျူးလွန်ခဲ့သည့်ရာဇဝတ်မှုများသာမကယခုလအတွင်းဗုဒ္ဓလင်မြို့နယ်တွင်ကျူးလွန်ခဲ့သည့်ရာဇဝတ်မှုမှာစစ်အုပ်စု၏ရက်ဆက်ကြမ်းကြုတ်မှုကိုထပ်မံညွှန်ပြပေးနေသည့်ခိုင်လုံသောတပ်သည်တစ်ခုပင်ဖြစ်ကြောင်းချို့သောသူများမှာအပိုင်းပိုင်းခုတ်ထစ်ခံထားရကြောင်း၎င်းတို့၏ခန္ဓာကိုယ်အစိတ်ပိုင်းများမှာကျဲပြန့်လွင့်စင်နေကြောင်းဦးကောင်းများနှင့်ကိုခန္ဓာအစိတ်ပိုင်းများမှာအယက်သားနေအိမ်များ၏ခြံစည်းရိုးများ၌ချိတ်ဆွဲခံထားရကြောင်းဤဖြစ်စဉ်မှာအလွန်မင်းထိတ်လန့်မွေကောင်းကြောင်းတို့ရာတွင်ယခုဖြစ်စဉ်မှာတိကျဖြစ်စဉ်မဟုတ်ကြောင်းအချို့သောဖြစ်စဉ်များတွင်လူပုဂ္ဂိုလ်များမှာအရှင်လက်လက်မီးရှို့တက်ဖြတ်ခံထားရကြောင်းတန်အမတ်ကြီးကပြောပါတယ်အချို့သောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေဖြင့်ဤမြလူမဆန်သောစစ်ကောင်စီအားထောက်ခံအားပေးကာလက်နက်ခဲယံနှင့်နှမျိုးအသုံးပြုနိုင်သည့်ပစ္စည်းများနှင့်ဆက်ဆက်နည်းပညာများကိုမည်သူသောစိတ်အခြေအနေဖြင့်ပံ့ပိုးထောက်ပံ့နေနိုင်သည်ကိုမိမိအနေဖြင့်မေးခွန်းထုတ်လိုကြောင်းတန်အမတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီး နိုင်ငံရေးစီရေးစုဖွဲ့မှုတွေကကြီးမားကျယ်ပြန့်လီတော်လှန်ရေးအတွက်ကောင်းတယ်လို့ဒုဝန်ကြီးခွန်စောဖူးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုတိယဝန်ကြီးခွန်စောဖူးကအောက်တိုဘာ30ရက်မှာဆိုရှယ်မီဒီယာကတဆင့်အခုလိုပြောကြားလိုက်ပါတယ်။နိုင်ငံရေးစီရေးစုဖွဲ့မှုတွေကကြီးမားကျယ်ပြန့်လီကောင်းနေပါပဲ။ဒါမှရန်သူကိုနိုင်ငံရေးစီရေးရှင်နိုင်မယ်။သူတလူငါတမင်းဆိုတဲ့အတွေ့အခေါ်နဲ့ရန်သူကိုရှင်လို့မရပါမူဝါဒတွေရှင်းလင်းပြသပြီးကျိုးကြောင်စီလျော်မှအင်အားရှိမယ်လူတို့အမြင်ရှင်းမယ်လို့ဒုဝန်ကြီးကဆိုပါတယ်လက်ရှိຫນွေဥတော်လိုင်းရေးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့များကမြို့သိမ်းတိုက်ပွဲများကိုဖော်ဆောင်နိုင်တဲ့အထိစစ်စင်ရေးများအောင်မြင်လျက်ရှိပါတယ်ခင်ဗျာဆက်လက်ပြီးအမေရိကန်ရောက်မြန်မာအင်အားစုများနဲ့ဒေါက်တာမီမီဝင်းဘတ်တွေ့ဆုံမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမေရိကန်ရောက်မြန်မာအင်အားစုများနဲ့တွေ့ဆုံမယ်လို့ဒေါက်တာမီမီဝင်းဘတ်ကဆိုရှယ်မီဒီယာမှာအောက်တိုဘာ30ရက်ကအသိပေးထားပါဗျ။နိုဝင်ဘာ9ရက် Saturday မှာချီကာဂိုနဲ့နိုဝင်ဘာ10ရက် Sunday မှာ Fort Wayne တို့မှာ Town Hall Meetings Day ရှိပါတယ်။စစ်အာဏာရှင်ကိုတွန်းလှန်နေတဲ့ຫນွေဥတော်လှန်ရေးအ мян အဆုံးသတ်ဖို့ Town Hall Meetings တွေမှာလာရောက်ဆွေးနွေးနားထောင်ဖို့ဖိတ်ခေါ်ပါတယ်လို့ဆိုပါတယ်။ဒေါက်တာမီမီဝင်းဘတ်ဟာຫນွေဥတော်လှန်ရေးကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးနေသူတဦးလည်းဖြစ်ပါတယ်ခင်ဗျာ။ဒီခုနောက်ဆုံးသတင်းအနေဖြင့်နိုင်ငံတော်အကြံဖက်စစ်အုပ်စု၏ထိမ့်သိမ်းခံရပြီးနောက်တပ်ဖြတ်ခံရသူအရေအတွက်မှာစုစုပေါင်း1943ဦးရှိပြီးစကိုင်းတိုင်းမှာ998ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်လာတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP မှကောက်ယူထားသောသတင်းအချက်အလက်များအရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှ2024ခုနှစ်အောက်တိုဘာလ30ရက်နေ့အထိနိုင်ငံတော်အကြံဖက်စစ်အုပ်စု၏ထိမ့်သိမ်းခံရပြီးနောက်တပ်ဖြတ်ခံရသူအရေအတွက်မှာ2021ခုနှစ်တွင်324ဦး2022ခုနှစ်တွင်632ဦး2023ခုနှစ်တွင်612ဦးနှင့်2024ခုနှစ်ဇန်နဝါရီလမှအောက်တိုဘာလ30ရက်နေ့အထိ385ဦးစုစုပေါင်း1943ဦးရှိပြီးစကိုင်းတိုင်းမှာ998ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်တယ်လို့ဖော်ပြထားပါတယ်အော်တိုဘာလ25ရက်နေ့ည9နာရီခန့်အချိန်တွင်မကွေးတိုင်းထီလင်းမြို့ရွှေတိခမ်းမမှထွက်လာသည့်အင်အား80ခန့်ပါဝင်သောအကြမ်းဖက်စစ်အုပ်စု၏စစ်ကြောင်းသည်အော်တိုဘာလ26ရက်နေ့နနက်4နာရီခန့်အချိန်၌ထီလင်းမြို့နယ်ကြားခဲကျေးရွာသို့ဝင်ရောက်စီးနင်းခဲ့ပြီးဒေသခံကိုဝင်းဆန်းဦး ကိုမင်းသူ ကိုမျိုးကျော်နှင့်ကိုတန်းစိန်မင်းတို့အားဖမ်းဆီးကာမိရှို့တပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်ကျမ်းပတ်စစ်အုပ်စုနှင့်၎င်း၏လက်ပါစီများကြောင့်မြို့တော်လိုင်း၏ကာလအတွင်းတည်ဆုံခဲ့ရသည့်ဒီမိုကရေစီလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ9900ဦးရှိခဲ့ပြီဖြစ်ပါれခမညာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါれခမညာ
ရေဒီယို NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။သောတာရှင်များရှင်အခုဆက်လက်ပြီးသမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောပြောကြားထားတဲ့အမျိုးသားညီညွတ်ရေးအစိုးရ Press Briefing အပိုင်း2ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
။အမျိုးဘာသာတာသနာကိုကာကွယ်စောင့်ရှောက်သူအဖြစ်ကိုကိုကိုလိန်ညာပုံဖော်ထားတဲ့အကြမ်းဖက်စစ်တပ်ကဗုဒ္ဓဘာသာဝင်ရဲ့ဘာသာရေးနေထူးနေမြတ်တစ်ခုဖြစ်တဲ့တည်င်းကျို့လာပြင်းရဲ့လိုနေမျိုးတော့မရှောင်ခဲ့ပါဘူး။အော်တိုဘာလ19ရက်နေ့တည်င်းကျို့လာပြင်းနေမှာစကိုင်းတိုင်းဗုဒ္ဓလင်မြို့နယ်စီပါရွာကရက်သားအင်းဒီကိုမိရှို့လူသားတာမန်စိတ်နဲ့တွေးတော့မတွေးနိုင်တဲ့ရုပ်မှရက်ဆက်မှုမျိုးနဲ့အရက်သား6ယောက်ကိုတပ်ဖြတ်ခဲ့တာဟာဖြစ်မကြောက်ဝင်မမြင်ဝတ်ပွဲရင်နှင်းစရာဖြစ်ရပါပဲဒီလိုလူမဆန်လောက်ရမျိုးပေါ်ပေါက်အောင်အကြမ်းဖက်ခေါင်းဆောင်မင်းအောင်နိုင်ကသူကိုယ်တိုင်သူ့ရဲ့လက်အောက်ငယ်သားတွေကိုပြောကြားသွားခဲ့တာဖြစ်ပါတယ်စစ်တပ်ဟာလိုအပ်ရင်လိုအပ်လို့တုံ့ပြန်ဆောင်ရွက်သွားမယ်ပြည်သူတွေတတိထားပြီးနေကြဆိုတာကိုမင်းအောင်နိုင်ကစက်တဘာလဆန်းမှာပြောကြားသွားခဲ့တယ်ဒီလောက်ရတဲ့အတွက်တာဝန်အရှိဆုံးဖြစ်တဲ့မင်းအောင်နိုင်ဖြင့်ကိုယ်တိုင်ကျူးလွန်သူဘယ်သူမဆိုကျူးလွန်မှုဖြစ်ရအခုချင်းစီအတွက်ပြန်လဲပေးဆက်ရမှာဖြစ်ပါတယ်။ရာဇဝတ်ဘေးကပြေးမလွတ်ဘူးဆိုတာဒီနေရာကနေပြက်ပြက်သားသားတတိပေးလိုက်ပါတယ်။နိုင်ငံတကာအနေနဲ့လည်းစစ်ရာဇဝတ်မှုကျူးလွန်နေတဲ့မင်းအောင်နိုင်ရဲ့အပေါင်းပါတွေကိုဖန်ဝရန်ထုတ်ပြီးတော့အရေးယူပြစ်ပွဖို့အတွက်တိုက်တွန်းပြောကြားချင်ပါတယ်။ဒီနေရာမှာအခုလောက်လူမဆန်တဲ့လုပ်ရမျိုးကျူးလွန်တာစစ်တပ်ထဲမှာမိုးရစ်စေဝါ၃ဆွဲခွင့်ပြုထားတာကြောင့်ဆိုပြီးဆက်အပ်ပြောဆိုနေကြတာတွေနဲ့ပတ်သက်ပြီးကျွန်တော်အနိုင်ငယ်ပြောကြားချင်ပါတယ်။လူမဆန်တဲ့လုပ်ရကျူးလွန်တာကိုမိုးရစ်စင်းနဲ့အကာအကွယ်ပေးလို့မရပါဘူး။စစ်တပ်ကိုယ်တိုင်ကမိုးရစ်စေဝါအမျိုးမျိုးကိုကိုယ်တိုင်အကြောင်းဝယ်လုပ်နေပြီးအရာရှိအရာခံ အကြက်တက်သားတွေကိုသုံးဆက်ဖြင့်ပြုထားတယ်ဆိုတော့ကျွန်တော်တို့မှာခိုင်မာတဲ့အထောက်အထားတွေရှိပြီးသားဖြစ်ပါတယ်။နောက်ဆုံးရထားတဲ့အထောက်အထားမှာတော့ပင်တယ်ဘုမြို့သိမ်းတိုက်ပွဲမှာသိမ်းဆီရမိတဲ့ထောင်နဲ့ရှိတဲ့ဘိန်းဖြူဘိန်းမဲအထောက်ထွေပဲဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာဆိုရင်လည်းတော်လိုင်းအင်အားစုကြီးသိမ်းဆီမိတဲ့စစ်စခန်းတွေမှာမူရစီဝါတွေကိုသိမ်းဆီရမိတဲ့ပြင်ဘိန်းဆိုင်ခင်းတွေပါတွေ့ရှိပြီးဖြတ်စည်းခဲ့ရတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ကြားသိရှိထားပါတယ်။မွေးစေဝါရောင်းဝယ်ဖောက်ကားသုံးဆွဲတာပြင့်မှုမြောက်သလိုအရသာလူထုအပေါ်လူမဆန်တဲ့လုံရက်ကျွတ်တနာဟာလည်းတီးမာတဲ့ပြင့်မှုမြောက်တယ်ဆိုတာရှင်းရှင်းလင်းလင်းပြောကြားခြင်းပါတယ်။မင်းအောင်လှိုင်နဲ့စစ်အုပ်စုကပြည်သူလူထုကိုရရက်ဆက်ဆက်ကျွတ်နေခြင်းမှာကျွန်တော်တို့ရဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့တိုက်ပွဲဝင်တွေတိုက်ရိုက်ခိုက်ရင်ပြေဝစေဖို့အစီအမပြတ်လေးကျင့်နေုံသာမကစစ်ပွဲတွေဥပဒေသားတွေလူခွင့်ရင်းနဲ့လူသားစာနာမှုနိုင်ငံတကာဥပဒေတွေ IHO Geneva Convention စသည်တို့ကိုသိရှိနားလည်ပြီးတော့လိုက်နာမှုရှိစေဖို့အတွက်တင်းတင်းကြပ်ကြပ်လှုပ်ဆောင်နေပါတယ်။ဥပမာတစ်ခုအနေနဲ့ရာဇဝမှုကျွလွန်တဲ့ PDF ဒုတက်ဖွဲ့မှုတယောက်ကိုသိမကြသေးခင်အချိန်ကပဲတစ်တန်ချမှတ်ခဲ့တာအထင်ရှားရှိပါတယ်။ဘလားတူကျွလွန်မှုတွေကိုလည်းလွတ်လပ်မျှတတဲ့တရားစီရင်မှုလုံထုံလုံကြီးတွေနဲ့အငင်းအေးအေးယူဆောင်ရွက်ရရှိနေတယ်ဆိုတာလည်းအခိုင်အမာပြောကြားခြင်းပါတယ်။ဒါဟာအကြမ်းဖက်စစ်အုပ်စုနဲ့ကျွန်တော်တို့ရဲ့လူထုရင်သွေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားစီနဲ့ရေလိုထင်ရှားလာတဲ့ကွာကြားချက်ဖြစ်တယ်ဆိုတော့အလေးထားပြောကြားချင်ပါတယ်ဆက်လက်ပြီးတော့ယာကီပုံတိုင်းသင်လူထုတွေအတွက်မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာတီမန်ခန့်ခွဲရေးဝန်ကြီးဌာနကဆောင်ရွက်ထားတာနဲ့ပတ်သက်ပြီးတော့အနည်းငယ်တင်ပြချင်ပါတယ်ပုံတိုင်းသင်ဒေသတွေမှာအရသာလူထုအတွက်ပြည်သူ့ပြည်သူ့ထံသို့အစီအစဉ်ကရရှိတဲ့လူဒန်းငွေတွေကိုအသုံးပြုပြီးပံ့ပိုးကူညီနေပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေ၊လူသားစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးတာနဲ့ကျန်းမာရေးဝန်ဆောင်မှုတွေအချိန်မီရနိုင်အောင်လုပ်ဆောင်ပေးတာစသဖြင့်ပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်။အော်တိုဘာ6ရက်နေ့အထိရထားတဲ့အချက်လက်တွေအရရေးပေးတဲ့ပြည်သူကနုံဦးလူဦးရေ7000ကျော်နဲ့စုစုပေါင်းရန်ကုန်ဝင်7600ကျော်ပတ်ပိုးကူညီပေးခဲ့တဲ့အကြောင်းတင်ပြအစီရင်ခံအပ်ပါတယ်။နိုင်ငံတကာအနေနဲ့လည်းအကြမ်းဖက်စစ်ကောင်စီကြောင့်ဒုက္ခရောက်နေတဲ့ပြည်သူလူထုတဘာဝဘေးဒဏ်ရာတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူပြည်သားတွေကိုဆက်လက်ပြီးတော့ထိထိရောက်ရောက်ဓာတ်ရိုက်အကူအညီပေးနိုင်ဖို့တော်လှန်ရေးအင်အားစုတွေမြေပြင်ပေါ်မှာရှိတဲ့ဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့အကူအညီတွေပေးသွားကြဖို့မြစ်တာရက်ခံတိုက်တွန်းလိုပါတယ်။နီကောကျောင်းအနေနဲ့တော့ကြားလို့တာကတော့ຫນွေဦးတော်လည်ရေးကြီးတရက်လုံးဟာပြည်သူလူထုတရက်လုံးရဲ့ကြိုးပမ်းမှုတွေကနေပေါက်ပွားလာတာဖြစ်ပါတယ်။အဓိကညီမှန်းချက်ဖြစ်တဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်တော်စုကြီးတည်ဆောက်နိုင်ဖို့အတွက်ပြည်သူအင်အားနဲ့မုတ်ချအောင်ပွဲခံမှာဖြစ်တယ်ဆိုတာအခိုင်အမာပြောကြားရင်းနီကောကျောင်းအပ်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။
ရီယူအန်ယူဂျီတော်ရရှင်များရှင်အခုဆက်လက်ပြီးတော်လရေးကဗျာကဏ္ဍကိုဆက်ချင်ပါတယ်အောက်ချင်းမန်မေဆာဂီရီရေးဖွဲ့ထားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့ထောက်ပို့ပေးပါလို့အမည်ရတဲ့ကဗျာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်ထောက်ပို့ပေးပါအဖိနှိတ်ခံဘဝနဲ့အသက်ရှင်နေရမယ့်အစားဖိနှိတ်သူကိုတံပြန်အန်တုအနံ့ယူမှုအောင်ပွဲတွေယူမှသူ့ဘဝတံပိုးရှိမယ်အာနာရှင်လူမိုက်တစုရဲ့ဘူကြချဲလဲမှုအောက်မှာကျွန်တပေါက်လိုကြောက်နေမဲ့အစားခေါင်းငုံမခံတော်လှန်တိုက်ခိုက်အသက်ပေးတာမှတို့သမိုင်းလှောက်မယ်လူလူချင်းတံပိုးမထတဲ့အာနာရှင်အောက်ဒူးထောက်အရှုံးပေးမဲ့အစားလူတံပိုးလူကုံတိတ်ခတ်အတွက်ရဲရဲတောက်ရှစ်ထွက်တိုက်ပွဲဝင်ချင်းဟာဂုံတိတ်ခါပူကြီးမာတယ်မျိုးဆက်တစ်တို့ခင်မှာအာနာရှင်အမြင့်ပြတ်มาရမယ်မျိုးဆက်တို့အနာကတ်မှာအာနာရှင်မျိုးဆက်တုံးมาရမယ်တရေကောင်းတွေအစင်သင့်ရှိတယ်လုံလောက်တဲ့လက်နက်ကိုပဲထောက်ပို့ပေးကြစမ်းပါအောက်ချင်းမန်မစ္စကီရီ
သတ္တရှင်များရှင်ဒီနေ့မနက်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတီးဂီတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။စလိုင်းထန်ကြီးရေးဆက်ထားပြီးစလိုင်းတက်နန်းသီဆိုထားတဲ့ Generation Z တခြင်းလို့အမည်ရတဲ့တီးခြင်းပဲဖြစ်ပါတယ်။ခံစားနားဆင်ပေးကြပါအောင်ရှင်။
sin dwe jwe de nya o o gleng o sha de tanya nya ne le gamong ka do jong dwe atami sho pyin lo yesa
လည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်